2010ခုနှစ်တုန်းကရန်ကုန်တကြံဘုံခွဲမှုနဲ့ပတ်သက်ပြီးတော့တင်ကာမကင်းလို့ဖန်စီခံထားရတဲ့ကိုဖြိုးဝေအောင်တည်ရန်အဖြစ်ချမှတ်လိုက်တဲ့စီရင်ချက်ကိုကြည့်ရင်မြန်မာနိုင်ငံထဲမှာတရားစီရင်ရေးပိုင်းကိုအရေးတကြီးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုနေပြီဆိုတာပြလိုက်တာဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ထောမတ်စ်အိုဟေးကင်တာနာကပြောပါတယ်မြန်မာနိုင်ငံထဲမှာကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စကိုလည်းမမေ့ကြဘူးသူကတိုက်တွန်းပါတယ်ဒီအကြောင်းကိုကိုသားညုံကဆက်သွေးမေးမြန်းထားပါတယ်ရှင
်ထိုင်းချီဆိုင်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့ဆင်းမှာဒီနိုင်ငံရေးအကျဉ်းသားအဖြစ်နဲ့သတ်မှတ်ခံထားတဲ့ဖြိုးရောင်ရဲ့အမှုကိုတရားစီရင်တဲ့နေရာမှာလွတ်လပ်မှုပွင့်လင်းမှုမရှိသလိုတရားခံဘက်ကခြေပပြောဆိုနိုင်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးခဲ့တယ်လို့လူခွင့်လှူရှားသူတွေရှင်းနေတွေကပြောကြပါတယ်ဒီဖြိုးရောင်ရဲ့အမှုကိုနှစ်နှစ်ကြာအစ်စင်အကျဉ်းတော်တွင်မှာပဲစစ်ဆေးခဲ့တာပါဖြိုးရောင်ကိုအခုလိုတည်တံချမှတ်လိုက်တာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံတရားရေးစနစ်ရဲ့လိုအပ်ချက်တွေကိုတွေ့ရမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေးကင်တာနာကပြောပါတယ
် This is another evidence that the judiciary in Myanmar needs urgently to reform
မြန်မာနိုင်ငံတွင်တရားဥပဒေဆိုင်ရာနဲ့တရားစီရင်မှုဆိုင်ရာပြုပြင်ပြောင်းလဲမှုတွေအရေးတကြီးဆောင်ရွက်ဖို့လိုနေပြီဆိုတာကိုအခိုင်အမာပြလိုက်တဲ့ဖြစ်ရပါပဲတရားစီရင်ရေးပိုင်းဆိုင်ရာမှာလွတ်လပ်မှုမရှိဘူးလူ့ခွင့်ရေးစံနှုန်းစံထားတွေနဲ့ကိုက်ညီမှုမရှိဘူးဆိုတာကိုပြသလိုက်တာပါတ
ေတံပြစ်ဒဏ်ကိုနိုင်ငံအတော်များများမှဖျက်သိမ်းထားပြီးတော့နိုင်ငံတကာဥပဒေအရဆိုရင်လည်းတေတံပြစ်ဒဏ်ဆိုတာမရှိပါဘူးမြန်မာနိုင်ငံမှာတော့တေတံပြစ်ဒဏ်ဆိုတာချမှတ်တာရှိပေမဲ့တကယ်တမ်းလက်တွေ့တေတံအဖြစ်ပြီးတာမျိုး1988ကစပြီးတော့ဆက်ဆူရလက်ထက်တစ်လျှောက်မှမလုပ်ခဲ့ပါဘူးအခုဒီတေတံပြစ်ပြီးခံရတဲ့ဖြိုးရောင်ရဲ့အမှုကိုတရားစစ်ဆေးရမှာတော့ပြပြဆုံးမှုမရှိပဲတရားရေးဆိုင်ရာလိုအပ်ချက်တွေရှိတဲ့အကြောင်းအာရှလူခွင့်ကော်မရှင်ရဲ့ရှင်းနေဦးမင်းလွင်ဦးကလည်းပြောပါတယ
်ဒီနှစ်နှစ်ကြာစစ်ဆေးစီရင်မှုတွေလုပ်တဲ့အခါမှာကျွန်တော်တို့တရားသူကြီး၄ဦးပေါ့နော်အခုနောက်ဆုံးဦးအောင်သိန်းလက်ထက်ဆိုရင်တရားသူကြီး၄ဦးမြောက်ဖြစ်တယ်ဦးအောင်သိန်းကတော့ကျွန်တော်တို့ပြန်ခေါ်သက်သေပြီးစစ်ဆေးတဲ့အဆင့်မှာမှရောက်လာတဲ့တရားသူကြီးဖြစ်တယ်ထိုနည်းတူစွာပဲတရားသူကြီး၄ဦးပြောင်းတယ်လို့ကျွန်တော်တို့ဥပဒေအရရှိရလဲ၅ဦးတိပြောင်းခဲ့တယ်လို့ကျွန်တော်တို့မှတ်တမ်းတွေရသိရတယ်အမှုကိုလိုက်ပါဆောင်ရွက်တဲ့နိုင်ငံတော်ဖက်ကတရားသူကြီးတွေနဲ့ဥပဒေအရာရှိတွေကဒီအမှုကိုကြည်ကြည်ညက်ညက်အစအဆုံးသိထားခြင်းမရှိဘဲနဲ့အခုလိုမျိုးစစ်ဆေးစီရင်ဆုံးဖြတ်မှုတွေပြုတယ်လို့ကျွန်တော်တို့အနေနဲ့ပြောလို့ရတယ်ဒါကလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်စနစ်မှာလုံးဝအားနည်းနေတဲ့အားနည်းချက်တစ်ခုကိုထောက်ပြလိုက်တယ်လို့ဖြစ်တယ်လို့လည်းကျွန်တော်တို့ပြောချင်ပါတယ်
ဖြိုးရောင်ရဲ့ကျမကြီးအချင်းကြီးစိုးရင်ရတဲ့ဆိုတဲ့သတင်းချက်လက်တွေရတာကြောင့် Mr. Kinana အနေနဲ့မြန်မာအာဏာပိုင်အနေနဲ့ဒီသူ့ရဲ့ကျမကြီးကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းဆွေးနွေးထားတယ်လို့လည်း Mr. Kinana ကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံထဲမှာဒီကြံနေသေးတဲ့နိုင်ငံရေးကျင်းသားတွေကိစ္စကလည်းနိုင်ငံတကာကမေ့ပျောက်နေကြတဲ့အပေါ်မှာသူ့အနေနဲ့စိုးရင်မိတယ်လို့ Mr. Kinana ကပြောပါတယ
်။ I am concerned that the issue about political prisoners doesn't seem to be on the agenda.
ကောင်းဆောင်ပိုင်းတွေနဲ့အဓိကအရေးပါသူတွေရဲ့အခုမြန်မာအရေးဆွေးနွေးတိုင်ပင်ပြောဆိုကြရမှာနိုင်ငံရေးအကျဉ်းသားကိစ္စမတွေ့ရတော့တာကိုကျွန်တော်အင်မတန်စိုးရိမ်မိပါတယ်။ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားကိစ္စအရေးပါမှုကိုမြန်မာဆွေးရတယ်မကဘူး။နိုင်ငံတကာကပါဘေးဖယ်ထားနေကြပါတယ်။တကယ်ကအကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသားယာနဲ့ချီကြံရှိနေသေးတဲ့ကိစ္စကိုဝေဖန်ပြောဆိုကြစီခြင်းပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့နှစ်နိုင်ငံချင်းကိစ္စရက်ပဲဖြစ်ဖြစ်နိုင်ငံတကာကပူးပေါင်းဆောင်ရွက်ကြတဲ့ကိစ္စမှာပဲဖြစ်ဖြစ်နိုင်ငံရေးအကျဉ်းသားကိစ္စဟာအရေးတကြီးပါဝင်ဆွေးနွေးသင့်ပါတယ်။ဒါကြောင့်ကြံနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုမမေ့ကြဖို့မြန်မာအစိုးရအပြင်နိုင်ငံတကာကိုပါတိုက်တွန်းချင်ပါတယ်
။မြန်မာနိုင်ငံတွင်းဘုံခွဲမှုတွေအကြမ်းဖက်မှုတွေအပါအဝင်နိုင်ငံရေးနဲ့ဆက်ဆက်တဲ့အမှုတွေကိုတရားစီရင်တဲ့နေရာမှာလွတ်လပ်မှုမရှိသလိုခိုင်လုံတဲ့အထောက်အထားတွေမရှိဘဲနဲ့တရားစီရင်မှုတွေရှိတယ်လို့လူခွင့်လှူရှားသူတွေကအရင်ကတည်းကဝေဖန်ခဲ့တာပါ။နိုင်ငံတွင်းအကြမ်းဖက်မှုတွေဘုံကွဲမှုတွေဖြစ်တိုင်းလဲအတိုက်ခံလက်နက်ကင်တွေလက်ချက်လူအာဏာပိုင်တွေကပြောပေမဲ့ဆွဆွဲခံသူတွေဘက်ကလည်းဒါကိုငြင်းဆန်လေးရှိပါလေဒီပေါ်မှာမျှတတဲ့တရားစီရင်မှုဒီလွတ်လပ်ပွင့်လင်းတဲ့တရားစီရင်မှုမရှိဘူးလို့လူခွင့်ရေးဖွဲ့တွေကလည်းတစ်ဖက်မှာဝေဖန်နေကြပါတယ်ခင်ဗျာ